2025ခုနှစ်နှစ်သစ်အစပထမနေ့မနက်စောစောမှာပဲရုရှားကယူကရိန်းမြို့တော်ခီဖ်ကိုဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်လို့လူ2ဦးသေဆုံးပြီး6ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ရက်ကွက်နှစ်ခုမှာအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းဆိုရတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုအတွင်းမှာခီဖ်မြို့လေကလူနေတိုက်ခန်းတစ်ခုရဲ့အလွှာနှစ်ထပ်ဒစိတ်တစ်ပိုင်းပျက်စီးသွားခဲ့ပြီးအဲ့ဒီမှာလူ2ဦးသေဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်ရေးဘော်ဌာနကပြောပါတယ်တစ်ချိန်တည်းမှာပဲ Ukraine National Bank ကလည်းအနီးအနားမှာရှိတဲ့သူတို့ရဲ့ဘဏ်အဆောက်အဦတစ်ခုကို drone အပြည့်အစီးပိုင်းစာတွေထိမှန်ခဲ့လို့ထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။လူတွေနှစ်သစ်ကိုကြုံနေကြတဲ့အချိန်မျိုးမှာတော့ Russia ကတော့ Ukraine ကိုဘယ်လိုထိခိုက်နာကျင်အောင်လုပ်ရမလဲဆိုတာကိုပဲအာရုံစိုက်နေခဲ့တယ်လို့အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီး Ukraine သမ္မတ Volodymyr Zelensky ကလူမှုကွန်ရက်ကနေတဆင့်ပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံဒေသအများပြားကိုရုရှားကညလုံးပေါက်တိုက်ခိုက်ခဲ့တဲ့အဝေးထိန် drone 70စင်းတည်းက63စင်းကိုတော့ယူကရိန်းစစ်တပ်ကပြစ်ချဖျက်ဆီးနိုင်ခဲ့ပြီး drone 46စင်းကတော့ဆက်ချွေပြီးသူ့အတူပြက်ကျခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရရှင်